မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမိတ်ခင်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတူမီတာ19.25လို့ကနေတိုက်ထုံးဝင်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီနေ့နားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ကျက်ဆက်ရှင်ကိုမင်းမြန်စစ်ဆေးပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆန့်ကျင်လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်နေနားဆင်ကြရမယ့်တဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးတော့
မနေ့ဖြစ်25ရက်နေ့မှာကျင်းပပြုလုပ်မဲ့အာဆီယံအိန္ဒိယဆွေးနွေးပွဲဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုသွားတက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ
်မြန်မာနိုင်ငံငွေကြေးဝန်ကြီးဌာနအမြဲတမ်းတွဲဝင်ဦးမြင့်သူကခုလိုပြောသွားတာကိုမကြာခင်မှာတည်ဆုံနာဆင်ကြားမှာပါဒါ့အပြင်မြောက်ဦးပြည်ပခနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေမှုအခြေအနေကိုလည်းတင်ဆက်ပေးပါမယ်။နောက်ထိုင်းနိုင်ငံကမြန်မာအလုပ်သမား1600ကျော်အဖမ်းခံရတဲ့သတင်းနဲ့အမေရိကန်နိုင်ငံရဲ့သတင်းစာတွေကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကွာလွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ကျက်ဆက်ရှင်ကိုမင်းမြန်စစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ရာထူးကထုတ်ပယ်ခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးနဲ့မှတ်တမ်းတွေရေးသားခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲမင်းမြန်စစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချက်ကိုနိုင်နဲ့ချီမင်းမြန်မှုတွေအတွင်းမှာတော့ရုရှားဆိုရတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့လည်း New York Times တင်စာကကြေညာဖော်ပြခဲ့တာပါ။အင်ပြီးတော့ပြောဝင်ရ Sarah Huckabee Sanders ကတော့အထူးစုံစမ်းစစ်ဆေးရေးမှုမော်လာရဲ့စုံစမ်းမှုတွေကိုပူပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးခံမှုလက်ခံမခံဆိုတာကိုတော့ဖြေကြားဖို့ငြင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအောက်လန်းနီးနဲ့တိုက်ခတ်မှုဖြစ်ပြောဆိုထားတယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိခဲ့ကြောင်းလည်းငြင်းဆန်ထားတာပါ။စုံစမ်းစစ်ဆေးရေးမှုမူလကရှင်းလင်းရေးကျက်ဆက်ရှင်ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိတဲ့ကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုကသမ္မတရဲ့စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိပြီးစုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးနေတယ်လို့လည်းအများကယုံကြည်ထားကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုထဲကိုလူငယ်ရွှေ့ပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးဖို့နယ်စပ်လုံခြုံရေးမြင့်တင်ဖို့လွှတ်တော်မှဆောင်ရွက်မယ်ဆိုတဲ့ဂရုကဝတ်နဲ့အစိုးရလုပ်ငန်းတွေရနာထားတာကိုအဆုံးသတ်လိုက်ပြီးတဲ့နောက်မနစ်အင်္ဂါနေ့မှာတော့လွှဲမှုကြီးချက်ရေးကိစ္စတွေကိုလွှတ်တော်ဘက်ကဆောင်ရွက်လာနိုင်ခြေတွေအပေါ်အထက်လွှတ်တော်အမတ်တွေကြားမျှော်လင့်ချက်တွေမျိုးစုံရှိနေပါတယ်။အကျိအနဲ့ဆေးဆက်ညှိနှိုင်းမှုတွေပြန်လည်စတင်နိုင်ပြီလို့ကန်တက်ကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပြောဆိုပါတယ်။အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူတွေရဲ့အကြက်တဲတွေနဲ့တခြားကိစ္စတွေကိုအထက်လွှတ်တော်အနေနဲ့အမေရိကန်အစိုးရသုံးစရိတ်တက်တန်းထပ်ပြီးတော့ကုန်မဲ့ဖေဖော်ဝါရီလ10ရက်နေ့မှာဥပဒေပြုနိုင်ရေးအတွက်ရည်ရွယ်ထားတယ်လို့အထက်လွှတ်တော်အများစုခေါင်းဆောင် McConnell ကပြောဆိုထားပါတယ်။ဒီအာမခံချက်ကြောင့်ပဲသုံးရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်ရေးအထက်လွှတ်တော်မဲခွဲမှုမှာဒီမိုကရက်အထက်လွှတ်တော်အမှ30ကျော်ပူးပေါင်းပါဝင်လာအောင်ဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ် Dreamers Day လို့ခေါ်တဲ့လူငယ်ရွှေ့ပြောင်းအခြေချသူတွေကိုဌာနေပြန်ပို့မယ့်အရေးကနေကာကွယ်ပေးဖို့နဲ့ထောက်ခံမဲ60ရနိုင်တဲ့ဥပဒေချမ်းတစ်ခုကိုပြုစုဖို့အများစု Republican တွေအနေနဲ့16ရက်အချိန်ရတယ်လို့ဒီမိုကရက်အ ਨੇ စုကောင်းဆောင် Chuck Schumer ကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဂျန်နရယ်ဘတ်မျိုးကစစ်တဲချီရန်နိုင်ငံကအကူအညီပေးအဖွဲ့ရဲ့ရုံးကိုဒီကနေ့တက်ခဲ့ခံရမှုမှာအ ਨੇ စုလူတဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်းဝင်ကိတ်မှာအသေးခံဘုံခွက်ခဲ့ပြီးတဲ့နောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနှင်တက်ခတ်ခဲ့တာဖြစ်ကြောင်းလဲနန်ဂရာဒေသအစိုးရပြောခွင့်ရသူအတူလာက ုကာနီကပြောဆိုလိုက်ပါတယ်တက္ကသိုလ်နဲ့လွန်ကျွေးတက်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေလည်းနိုင်နေချီဖြစ်ပေါ်ခဲ့တာပါတက္ကမှုဖြစ်ပြီးမကြခင်မှာပဲလွန်ကျွေးတက်ဖွဲ့တွေကရုံးဝင်းကိုပိတ်ဆို့ဝိုင်းရံခဲ့ကြကြောင်းလဲဒေသနာအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်စစ်တပ်ချင်းရင်ရုံးဝင်းကိတ်ကိုတိုတာကိုလာကားတဲ့တစင်ချင်းကပ်လာပြီးတိတ်မကြခင်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးလွန်ကျွေးတက်ဖွဲ့ဝင်ဝစ်စုံတွေဝစ်စင်ထားသူ3-4ယောက်လောက်ပါလဲရုံးဥဆောင်ဦးတဲကိုဝင်သွားတာတွေ့ရကြောင်းကိုရန်တွေ့သူတယောက်ကပြောဆိုခဲ့ပါတယ်ရုံးဝင်းအတွင်းတည်ဆုံးသူအလောင်းနှလောင်းထက်မင်းကိုတွေ့ရကြောင်းလဲကိုရန်တွေ့ခဲ့သူတချို့ကပြောဆိုခဲ့ကြတာပါစစ်တပ်ချင်းရင်ရုံးမှာစတင်လောင်ကျွမ်းခဲ့တဲ့မိဟာကရရှိနေတဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Swedish Committee for Afghanistan ကိုပါကူးဆက်ခဲ့တာပါ Afghan Taliban အဖွဲ့ကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပါတယ်စစ်တပ်ချင်းရင်အဖွဲ့ကတော့တိုက်ခိုက်ခံရမှုတရင်ကြောင်းအလွန်မဲစိတ်ထိခိုက်ခဲ့ရကြောင်းနဲ့ဝန်ထမ်းတွေလုံခြုံရေးအတွက်အထူးစိုးရိမ်နေကြောင်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS အစိုးရအုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကအဖွဲ့ဝါတစ်ခုဖြစ်တဲ့ ISKP အမဂန်ဖွဲ့ခြေဆက်ရနန်ဂါဒေသရဲ့မြို့တော်လည်းဖြစ်ပါတယ
်ဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေကိုလမ်းလွှဲအောင်လုပ်တဲ့အနေနဲ့ဆီးရီးယားပြည်ပခန့်မှာဓာတုလက်နဲ့အသုံးပြုတိုက်ခိုက်မှုတွေဆိုပြီးအမေရိကန်ဘက်ကလိန်ညာနေတယ်လို့ဆီးရီးယားနဲ့ရုရှားတို့ကဒီကနေ့ဗုဒ္ဓနေ့မှာဆွတ်ဆွဲလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီး Yun Yap Ladrin တို့ရဲ့လိန်ညာဆွဆွဲချက်တွေလို့ပြောဆိုရှုတ်ချထားတဲ့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့မှတ်ချက်ပေးပြောဆိုချက်ကိုနိုင်ငံပိုင်စာနာသတင်းအေဂျင်စီကဖော်ပြခဲ့တာပါ။ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာတုတ်တက်မှုတွေရှိလာတိုင်းဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ပါတယ်ဆိုတဲ့အတိမပြုတ်နိုင်တဲ့လှုပ်ကြံသတင်းတွေကိုအမေရိကန်ဘက်ကပြောလာတယ်ဆိုပြီးရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေးခော့ပ်က Interfax သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကိုရုရှားကအကာအကွယ်ပေးထားတယ်လို့ပြောဆိုပြီးဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုမှုကိုစန့်ကျင်တဲ့ဖိအားပေးဆောင်ရွက်မှုတစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့ NATO မဟာမိတ်တွေကစတင်လိုက်ပြီးနောက်တနေ့မှာပဲဆီးရီးယားနဲ့ရုရှားတို့ကအခုလိုတုံ့ပြန်ချက်ထွက်လာတာပါ။ East Ghouta မှာမကြသေးခင်ကတိုက်ခိုက်မှုတွေမှာဆိုရင်သမ္မတဘာရှာလ်အယ်အာဆတ်ရဲ့ဆီးရီးယားအစိုးရကပြည်သူတွေအပေါ်ဓာတုလက်နက်တွေဆက်ပြီးအသုံးပြုနိုင်ခြင်းအပေါ်အထူးပဲစိုးရိမ်စရာဖြစ်လာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနေ့အင်္ဂါနေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးကသဘုံတို့ထိန်းချုပ်ရာ East Ghouta မှာကလိုရင်းတန့်ွေနဲ့တိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းတနင်္လာနေ့မှာအနည်းဆုံးလူ20လောက်သေဆုံးခဲ့ရတယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုဘသူတွေကပဲလှုပ်လှုပ်ဆီးရီးယားအရေးမှာရုရှားတို့ပါဝင်ပတ်သက်လာပြီးနောက်ပိုင်းဓာတုလက်နက်နဲ့ပစ်မှတ်ထားတိုက်ခိုက်ခံရတဲ့များပြားလာတဲ့ဆီးရီးယားပြည်သူတွေအတွက်ရုရှားမှာတာဝန်ရှိတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးစီစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
်။ We certainly think that that's a good idea. When the Rohingya are to go home,it needs to not only be safe
အစီအစဉ်ကိုဆိုင်ငံ့လိုက်တာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့လိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံခဲ့ရတယ်လို့နောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်မှာလုံခြုံမှုရှိတယ်လို့မခံစားရဘဲဒုက္ခသည်တွေကိုအတင်းကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီကနေ့အဂုလာနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စစ်စစ်ပြီးတနေ့ကို300နုန်းနဲ့မနေ့ကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည်မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခသည်တွေ ီနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှအာမင်းကြီးရော UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့နေထွက်ပေါ်နေချိန်မှာပဲအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးရဲကြောင်းမနေ့တုန်းကပဲအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်ဒင်းနောက်တွေကိုပြောဆိုခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အင်ဒိုနီးရှားအထူးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတရုတ်ပြမှုကိုကြည့်ရှုပါတယ်။အကြံဖက်ဝါဒတံပြန်နှိမ့်နှင်းရေးမှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကစဉ်းစားနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစင်အတွင်းကာကွယ်ဝင်ကြီးမက်တစ်ကမနေ့အင်္ဂါနေ့မှာပြောဆိုထားပါတယ်။အင်ဒိုနီးရှားအထူးတပ်ဖွဲ့က1990ပြည်လွန်နှစ်တည်းအတွင်းနှိပ်စက်တပ်ဖြတ်မှုတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့အဖွဲ့ဖြစ်ပါတယ်။တရုတ်ဘက်ကပြုပြင်ပြောင်းလဲရေးလုပ်ခဲ့ပြီလို့ဝင်းချီမက်တစ်ကပြောပါတယ်။တရုတ်ရဲ့နေမြေချက်ထွင်လာမှုကိုအန်တုတွန်းလှန်လို့တဲ့သဘောထားတွေပြသခဲ့ပြီးစစ်တပ်ကိုခင့်မြောင်လှုပ်လာနေတဲ့အင်ဒိုနီးရှားနိုင်ငံနဲ့စစ်ရေးပူးပေါင်းဆောင်ရွက်ဖို့အခုအမေရိကန်ကာကွယ်ဝင်ကြီးရဲ့ခီးစဉ်ကရည်ရွယ်တာဖြစ်ပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့ရာနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေပြန်လာနိုင်တဲ့အခြေအနေကိုလည်းကင်တွယ်နေရတာပါဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအမေရိကန်ကာကွယ်ဝင်ကြီးကဗီယက်နမ်ကိုခီးဆက်ပါတယ်ရှင
်လီဗျားနိုင်ငံဘင်ဂါစီမြို့မှာမနေ့တုန်းကအထက်ခံကားဝန်းခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ33ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်ပထမကားဝန်းကတော့အဲဆာလာမနီအရက်ကဗလီတစ်ခုရဲ့အပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဝန်းကတော့အခင်းဖြစ်ရနေရာမှာပဲမိနစ်30လောက်အကြာမှာထပ်မံပောက်ခွဲခဲ့ရမှာရဲတွေနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုပြစ်မှတ်ထားပုံလည်းရပါတယ်တိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးလီဗျားနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတော့အရက်သားတွေပေါ်တိုက်ခိုက်မှုဟာလူသားချင်းစာနာရမယ့်နိုင်ငံတကာဥပဒေကိုချိုးဖောက်အောင်ရအောင်ပြောဆိုပြီးပြစ်တင်ရှုတ်ချသွားခဲ့တာပါပြီးခဲ့တဲ့နှစ်ထဲမှာပဲဘင်ဂါစီမှာလူမျိုးမှုရရှိသွားပြီဖြစ်ကြောင်းကြေညာခဲ့တဲ့စစ်ကောင်းဆောင်ခလီဖာဟက်တာနဲ့ဆွေးနွေးတွေ့ကြားဘင်ဂါစီမြို့မှာတိုက်ခိုက်မှုတွေဖြစ်နေတာကတော့3နှစ်လောက်ရှိနေပါပြီ
ဖိလစ်ပိုင်နိုင်ငံရဲ့လှုပ်ရှားမှုအများဆုံးမီးတောင်ရှင်ကနေမီးတောင်ပြာတွေနဲ့ချော်ရီပူတွေဆက်ပြီးတော့ပောက်ကွဲထွက်နေတာနဲ့အတူဒေသခံ 5,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ထားရပါတယ်။မေယုံမီးတောင်ကနေကောင်းကင်ဘော်ကိုမီတာ600လောက်အထိချော်ရီပူတွေနဲ့ပြာတွေမှုတ်ထုတ်နေတာလို့ဖိလစ်ပိုင်နိုင်ငံမီးတောင်လေ့လာရေးအင်စတီကျူကပြောဆိုပါတယ်။မနေ့အင်္ဂါနေ့ညပိုင်းကစခဲ့ပြီးဒီကနေ့ဗုဒ္ဓဟူးနေ့အထိကိုပဲမေယုံမီးတောင်ကနေပြာတွေမှုတ်ထုတ်နေတာဟာဆိုရင်မီးတောင်ဝါကနေအမြင့်5ကီလိုမီတာလောက်အထိရောက်တယ်လို့လည်းပြောဆိုထားပါတယ်။မေယုံမီးတောင်ပောက်ကွဲမှုကအန်ဒီယေကြရောက်တော်မယ့်အဆင့်အဖြစ်ဒုတိယအန်ဒီယေအကြီးဆုံးအဆင့်ဖြစ်တဲ့အဆင့်လေးကိုသတ်မှတ်ထားပါတယ်ရှင
်ကိုအလုံးနဲ့မဲ့တင်ထတ်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အိန္ဒိယခေတ်စဉ်အကြောင်းတင်ဆက်ပေးကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာပဲအိန္ဒိယနိုင်ငံဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံမှာကျင်းပမဲ့အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်အစည်းအဝေးနဲ့အိန္ဒိယနိုင်ငံ69နှစ်မြောက်အမျိုးသားနေအထိမ်းအမှတ်ပွဲအခမ်းအနားကိုတက်ရောက်ဖို့ဒီကနေ့နေ့လယ်မှာပဲထွက်ခွာသွားပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်းကပြောပြပေးပါမယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တရားဝင်ခရီးစဉ်အဖြစ်နှစ်ရက်ကြာတွားရောက်တာဖြစ်ကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရစေ
။ဟုတ်ပါတယ်ကျွန်တော်တို့အိန္ဒိယနိုင်ငံ New Delhi မှာကျွန်တော်တို့မနေ့ဖြစ်25ရက်နေ့မှာကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုတွားတက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ်အဲ့တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပါတယ်အဲ့တော့25ရက်နေ့မှာကျွန်တော်တို့အာဆီယံအထူးထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီး26ရက်နေ့မှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံရဲ့ကျွန်တော်တို့69ချိန်မြောက် Republic Day ကိုဆက်လက်တက်ရောက်မှာဖြစ်ပါတယ်ဆိုတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်ကြီးရဲ့ဖိတ်ကြားချက်အရအာဆီယံနိုင်ငံတွေကကျွန်တော်တို့နိုင်ငံတော်အကြီးအကဲအစိုးရအဖွဲ့အကြီးအကဲတွေကဒီ Republic Day မှာ Guest of Honor အနေနဲ့တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်းအမြံရဲ့ခီးစဉ်ဟာဆိုရင်နေရကြခီးစဉ်ဖြစ်တဲ့အတွက်ရဲကန့်သက်ချက်အရနှစ်နိုင်ငံကြားဆွေးနွေးမှုတွေတော့မရှိနိုင်ပေမဲ့အင်ရှင်ဝန်ကြီးချုပ်နဲ့တရားတွေးဆောင်ကောင်းတွေးဆောင်မယ်လို့ဥမြင့်သူကဆက်ပြောပါတယ်
။ဒီတစ်ခေါက်ကတော့ကျွန်တော်တို့နှစ်ရက်တည်းပဲခီးစဉ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ bilateral ဆွေးနွေးမှုတွေတော့စီစဉ်ကောင်းစီစဉ်နိုင်ပါမယ်။ဒါပေမဲ့အရကန့်သက်ချက်အချိန်ကန့်သက်ချက်ရတော့ကျွန်တော်တို့ဟို bilateral ဆွေးနွေးမှုတွေအများကြီးတော့မရှိနိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။တော့လက်တလောမှာတော့ကျွန်တော်တို့အင်ရှင်ဝင်းကြီးချုပ်ကြီးနဲ့တွေ့ဆုံဖို့ပဲကျွန်တော်တို့အစီအစဉ်ရှိကောင်းရှိနိုင်ပါမယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ကအိန္ဒိယနိုင်ငံဝင်းကြီးချုပ်နာရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့နောက်ဆုံးအကြိမ်အဖြစ်2016ခုနှစ်အောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိအိန္ဒိယနိုင်ငံဂိုအာမြို့မှာကျင်းပတဲ့ဘရင်းစတက်ဒေသတွင်းအစည်းအဝေးဘရင်းဘရင်းစတက်ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံခီးစဉ်ကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကို2018ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာချစ်ကြည်ရေးခီးစဉ်အဖြစ်လာရောက်ခဲ့ပါသေးတယ်။ဒီကနေ့တောင်းတဲ့ခီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းသူကြီးနဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးကျော်တင်လဲလိုက်ပါတော့မှာဖြစ်ပါရယ်ခင်ဗျာ
။ကိုကောင်းဆိုင်နှိစက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီမြောက်ဥပဒေပခအတွက်အရေးယူဆောင်ရွက်မှုအခြေအနေကိုတင်ဆက်ပေးကြပါရယ်။မြောက်ဥပဒေခဖြစ်စဉ်မှာရေတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်စစ်တွေဆေးရုံမှာဆေးကုသနေသူ၈ယောက်ကိုအများပြည်သူပိုင်ဖျက်ဆီးမှုပုံမှန်61နဲ့အမှုဖွင့်အရေးယူဆောင်ရွက်ထားပါတယ်။လက်ရှိမှာတော့စစ်တွေဆေးရုံအချုပ်မှာဖမ်းဆီးထားပြီးတော့မိသားစုတွေနဲ့လည်းထမင်းပိုးချိန်လောက်သာတွေ့ခွင့်ရတယ်လို့ကာယကံရှင်ကပြောပါတယ်။ဒီကြောင့်ပြည်စုံတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဇန်နဝါရီ6ရက်ညပိုင်းကမြောက်ဦးမြို့နန်းတော်ရွာကုန်းပေါ်မှာကျင်းပတဲ့ရခိုင်နိုင်ငံတော်ကြာဆုံးချင်းအောင်မေးပွဲအခမ်းအနားကိုအာဏာပိုင်တွေဘက်ကတမ်းမြေရွာကနေစတင်ဖြစ်ပွားခဲ့တဲ့ပြည်ပကမှာစစ်နာပြသူ9ဦးတေဆုံးခဲ့ပြီး12ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိတဲ့သူတွေကိုစစ်တွေဆေးရုံမှာစေကုတနေစီမှာပဲဇန်နဝါရီ23ရက်နေ့မှာအာဏာပိုင်တွေကစစ်တွေဆေးရုံအချုပ်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးထားတဲ့သူတွေကိုမြားပြည်သူပိုင်ဖျက်ဆီးမှုပုံမှန် 61 နဲ့မြောက်ဦးရဲစခန်းမှာအမှုဖွင့်အရေးယူထားပြီးစစ်ဆေးမေးမြန်းမှုအတွက်ချုပ်နှောင်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးက VOA ကိုခုလိုပြောပါတယ်
။ဒီတိကျကခဲဖြစ်နေရာမှာရှိခဲ့တယ်။ခရိုင်တူတွေအုပ်ချုပ်ရုံဆိုတာဒါရောပြည်သူပစ္စည်းပေါ့နော်။အဲ့တော့ဖျက်ဆီးရတဲ့ကျွန်တော်မှုခွင့်ထားတာဖြစ်ပါတယ်ခင်ဗျအမြောက်ကြီးရဲစခန်းမှာခွင့်ထားတဲ့အဲ့ဒီဟာနဲ့ပတ်သက်လို့စစ်ဆေးဖို့ရှိဖို့အတွက်ဆေးရုံအချုပ်မှာပဲလောဆယ်ရှိပါတယ်ခင်ဗ
ျဒဏ်ရာရှိသူရှိဦးကိုဆေးရုံချုပ်မှာလက်ထိတ်ခတ်ထားပြီးတော့မိသားစုနဲ့ထမင်းပို့ချင်တာတွေးခွင့်ရပါတယ်မိသားစုတွေကိုလည်းစကားပြောခွင့်မပေးဘူးလို့လည်းထိမ့်သိမ့်ခံထားသူဦးတန်းစော်ရဲ့ဖခင်ဖြစ်သူဦးဝေးသိမ့်မောင်ကအခုလိုပြောပါတယ
်ပြောရရင်တော့ဒီကိုကလူနာကဒင်းလေးလူနာကဒင်းမှာထားလေလူနာကဒင်းမှာထားဘူးလို့ရှိရင်အဲ့ဒီလူနာတွေကိုလက်ထိတ်ခတ်ရပါဗျာလက်ထက်လို့ရှိရင်အဲ့ဒီလက်ထက်နဲ့တန်ကျုပ်အခြေကြီးပါလေအဲ့ဒီတန်ကျုပ်ကိုမှဟိုဘက်အဆုံးကနေတခါအဲ့ကတဲ့မှာကျိုးနဲ့အဲ့တန်ကျုပ်နဲ့ချီပြီးတော့ဟိုဘက်ကတိုးခတ်ထားကြတာကတဲ့မှာတိုးခတ်ထားတယ်အဲ့ဒီအဆုံးကအဲ့လိုထားတယ်ကွာသူတို့ကဘာပုံမှန်နဲ့ဖမ်းနေဆိုတာလေဘာမှမပြရသေးဘူးဘာမှလည်းမပြောဘူးဒီတိုင်းပဲခေါ်ပြီးတော့ဒီတိုင်းအတင်းဝင်ပြီးတော့လက်ထက်ခတ်တယ်ပြီးလို့ရှိရင်အဆုံးခန်းတွေကိုအတင်းအော်တမကြီးကြောင်းတယ်အဲ့လိုပဲ
မြောင်းနန်းတော်ရကုန်းဟာရှီယောမွေနေနေရဖြစ်တဲ့အတွက်ရှီယောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုတို့ကအဲ့ဒီနေရာမှာကျင်းမဝင်ကိုတမ်းမြစ်ခဲ့ပြီးကျင်းမရေးကော်မတီကလည်းအခမ်းအနားကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့ရမှာတော့မကြေနပ်တဲ့မြို့ကန်တွေကခရိုင်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြခဲ့ရမှာဂဲတွေနဲ့လမ်းပစ်ခဲ့တာကြောင့်တနက်နဲ့ပစ်ခဲ့ပြီးလူစုခွဲခဲ့တာဖြစ်ပါတယ်အစိုးရဘက်ကပဋိပက္ခကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းအစဉ်အဆက်နဲ့တမ်းမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နဲ့ပစ်ခတ်ရတာဖြစ်ပြီးတော့ပဋိပက္ခကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရရှိခဲ့ပြီးခရိုင်ထွေထွေအုပ်ချုပ်ရေးမှုရုံးမှလည်းပျက်စီးမှုတွေရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်ရတိတောင်မြို့မှာဒီလ15ရက်ကဟောပြောတာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့အစာရေးဆရာဝင်းဟောင်တို့ကိုနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားပါတယ်ခင်ဗျာ
ကိုထောင်ခဲသတင်းပေးပို့ထားတာဖြစ်ပါတယ် VOA ကနေဗဒူးနေညနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတခါမှာတော့ထိုင်းနယ်စပ်ကမြန်မာလူသမားတွေအရေးကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုပ်သမားတွေလောက်ကန်ရတဲ့အလုပ်26မျိုးထဲမှာမပါဝင်ပဲနဲ့ထိုင်းလူမျိုးတွေသာလှုပ်ခွင့်ရှိတဲ့အလုပ်တွေမှာလုပ်ကင်နေတဲ့နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးနေတဲ့ဒီသတင်းပတ်အတွင်းမှာပဲထိုင်းနိုင်ငံတော်ကနေရာအသီးသီးမှာမြန်မာရွှေ့ပြောင်းအလုပ်သမား1600ကျော်လောက်လည်းဖမ်းဆီးခံရရတယ်လို့ထိုင်းသတင်းတွေကဖော်ပြနေပါတယ်။ဒီကြောင့်ပြည်စုံကတော့ထိုင်းချေဆိုင်ဖီယိုမြန်မာပိုင်းသတင်းတောက်မရေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုပ်သမားတွေလုပ်ကင်နေတဲ့အလုပ်တွေကိုသာမကထိုင်းလူမျိုးတွေသာလှုပ်ခွင့်ရှိတဲ့အလုပ်တွေကိုလုပ်နေတယ်ဆိုပြီးထိုင်းလူမျိုးတွေကတိုင်ကြားလာရှိနေတာကြောင့်ကိုပိုင်ဆိုင်တဲပြီးဈေးရောက်နေတဲ့ ညမရှေ့ပြောင်းလို့တမထောင်ကနန်းလောက်ကိုဖမ်းဆီးစစ်ဆေးနေတာတွေကိုနေရာအနှံ့ပြုတ်လောက်လာတာဖြစ်တယ်ဆိုပြီးညမရှေ့ပြောင်းလို့တမရေလုံဆောင်နေသူတွေကပြောပါတယ်ဒီအတွက်ထိုင်းနိုင်ငံနှံ့မှာကိုပိုင်ဆိုင်ဖွင့်ပြီးဈေးရောက်မှုတွေလုပ်နေတဲ့ညမလို့တမထောင်ကနန်းလောက်ကိုဖမ်းဆီးမှုတွေလုပ်နေတာရှိနေတယ်ဆိုပြီးညမလို့တမရေတချို့အမှုကိစ္စတွေမှာညမတန်ရုံရဲ့ဥပဒေအကြံပေးဖြစ်ဆောင
ထက်မှာရှိနေမလို့အငယ်မြင်ပါတယ
်အခုဆိုရင်မဲဆောက်မဟာချိုင်ဖုခက်ပတ္တယာစတဲ့နေရာအတော်များများမှာဖမ်းဆီးမှုတွေလုပ်လာတဲ့အတွက်မြန်မာရှေ့ပြောင်းလို့တမ1600ကျော်လောက်ဖမ်းဆီးစစ်ဆေးတရားရုံးတင်ခံရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါထိုင်းလူမျိုးတွေကလည်းမြန်မာနိုင်ငံသားရှေ့ပြောင်းလို့တမတွေဟာသူတို့လုပ်ရမယ့်အလုပ်တွေကိုလူယူလုပ်ကင်နေတယ်လို့လည်းတိုင်ကြားတာတွေရှိကြောင်းထိုင်းအနာပိုင်တွေကထုတ်ဖော်ပြောဆိုလာပါတယ်ဒီအတွက်ဖမ်းဆီးစစ်ဆေးမှုတွေကိုထိုင်းနိုင်ငံအနှံ့မှာစတင်လုပ်လာတာဖြစ်တယ်လို့လည်းရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ
်ထိုင်းလူ့တမဝန်ကြီးဌာနတမထားတဲ့နိုင်ငံရေးသားရှေ့ပြောင်းလို့တမတွေလုပ်ရမယ့်အလုပ်တွေမဟုတ်တဲ့ဟာတွေအားလုံးစပြီးဖြစ်နေကြခင်ဗျာအဲ့ထိုင်းဆိုရခွင့်ပြုချက်ကမပါတဲ့ဘယ်နဲ့ကိုပန်စီပွဲလုပ်နေတဲ့ဟာတွေစပြီးကျွန်တော်ဖန်ပြနေတာပါအခုတော့နေရာတော်များတော့လိုက်လာဖန်ပြနေတော့ကျွန်တော်ပြရပါတယ်ခင်ဗျအခုရှင်းနေမှာတော့ကျွန်တော်ပြရတဲ့လောက်ကမဟာဆယ်မလဲဝင်တယ်လို့ပန်ကမလဲဝင်တယ်နောက်ကတခြားဟုတ်ကျွန်တော်ပြနေကန်းကြီးကြီးကဒီစားတွေမလဲဝင်ရောတွေ့ရပြီဆန်းအစိုးရခွင့်ပြုချက်မှာလွတ်လွတ်ခွင့်မရတဲ့အလုပ်တွေနိုင်ရောက်လုပ်ခံရတဲ့လူတွေကစတင်ဖန်ပြနေတဲ့အကြီးကြီးတွေဆက်ကြည့်ပြရပါတယ်ခင်ဗျထိုင်းအစိုးရကတတ်မှတ်ထားတဲ့လုပ်ငန်းအမျိုးသားတွေမှာမပါဘဲနဲ့လုပ်နေတဲ့ဟာတွေအမှတ်ဆိုတော့ဥမာပြောမှကျွန်တော်ရေးစစ်ပေါ့ထိုင်းနိုင်ငံရဲ့ဥပဒေမှာရှေ့ပြောင်းလို့တမားတွေနဲ့ပတ်သက်ပြီးမှကိုယ်ပိုင်စီးပွားရေးကိုယ်ပိုင်လုပ်ငန်းတွေထူထောင်ဝင်မရှိဘူးခင်ဗျ
တပတ်အတွင်းမှာပဲမဲဆောက်မြို့ကဈေးရောက်တဲ့မြန်မာလူသမားတရားကျော်ဖမ်းဆီးခံခဲ့ရပြီးပတ္တယာဖုခက်စတဲ့ကမ်းခြေနေရာတွေမှာလည်းအလို့သမားတွေညာကနန်းလောက်ဖမ်းဆီးခံနေရတာပါထိုင်းဆိုရသတ်မှတ်ထားတာကတော့နိုင်ငံသားသားရှေ့ပြောင်းလူသမားတွေဟာထိုင်းလူမျိုးတွေတိတ်မလုပ်ကြတဲ့ထိုင်းလူမျိုးတွေတိတ်မလုပ်ကြတဲ့ရေတွက်ပစ္စည်းစိတ်ယုံတွေငါးဖမ်းလုပ်ငန်းတွေအိမ်ပေါ်အလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေအထည်ချုပ်လုပ်ငန်းတွေစတဲ့အလို့အမျိုးအစား29မျိုးကိုသာခွင့်ပြုထားတာပါဒီအတွက်အဲ့ဒီအမျိုးအစားတွေမှာမပါဘဲလုပ်ကင်နေတဲ့ရှေ့ပြောင်းလူသမားတွေကိုဖမ်းဆီးနေတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်ဖီဝေကနေပုံတူးနေညနေခင်းစီစဉ်တွေကိုည9:00ထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ဖီဝေကနေရုပ်မြင်သံကြားစီစဉ်တွေကိုလည်းဒီရေဒီယိုစီစဉ်ပြီးပြီးချင်းည9:00မှာ Asia 77ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့ American နိုင်ငံရဲ့သတင်းပုဒ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျင်မက်တစ်ဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်ဆက်ရေးတိုးမြင့်ဖို့နဲ့အဲ့ဒီဒေသတွေနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာအာဏာလွှမ်းမိုးမှုကိုအင်အားချင်းချင်းရှာညှိဖို့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အကြမ်းဖက်မှုတံပြန်တားဆီးရေးအတွက်လည်းအင်ဒိုနီးရှားနဲ့အမေရိကန်စစ်တပ်တို့ပူးပေါင်းဆောင်ရွက်နိုင်ရေးနှိမ့်လန့်ရှာနေပါတယ်။ VOA သတင်းတောက် Elizabeth Chenef ပြပွဲသတင်းလို့ကတော့ကိုအောင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျင်မက်ဒစ်ကအင်ဒိုနီးရှားရဲ့ကူပတ်ဆက်အထူးတပ်ဖွဲ့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကိုပြောလိုက်ပါတယ်ကူပတ်ဆက်အထူးတပ်ဖွဲ့ဟာညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အတိတ်မှာဆွဆွဲခံခဲ့ရဘူးပေမဲ့အခုအခါမှာတော့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တာကြောင့်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးအတွက်အထူးလက်တွဲပြီးတော့ဆောင်ရွက်နိုင်မယ်ဆိုပြီးပြောရတယ်
We know that we can learn a lot from them.
အကြံဖက်သမားတွေပေါ်တံပြန်နှိမ်နှင်းတိုက်ခိုက်နေတဲ့အထူးတပ်ဖွဲ့အပါအဝင်အင်ဒိုနီးရှားနိုင်ငံရဲ့အကြံဖက်ဝါဒတံပြန်နှိမ်နှင်းရေးလက်တွဲဆောင်ရွက်ဖို့တောင်းဆိုမှုကြောင့်ပူးပေါင်းဆောင်ရွက်သွားမှာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တွင်အင်ဒိုနီးရှားအနေနဲ့အပြစ်မဲ့ပြည်သူတွေကိုအကောင်းဆုံးကာကွယ်ပေးနိုင်ခဲ့ပြီး သူတို့စီကအများကြီးတင်ယူရင်းနဲ့ပိုကြီးလေးတဲ့ပြဿနာတွေကိုအတူပူးပေါင်းဖြေရှင်းသွားမှာပါ
။အင်ဒိုနီးရှားအနေနဲ့ခေတ်မီစစ်တပ်ဖြစ်ပြောင်းလဲဖွဲ့စည်းဖို့နဲ့တရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုတောင်းဆိုချက်တွေကိုဟန်တားဖို့ဆောင်ရွက်နေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်အင်ဒိုနီးရှားကိုရောက်ရှိသွားတာပါ။
We can help in maintaining the maritime domain.
Indonesia နိုင်ငံဟာ Indo-Pacific ဒေသကြီးချောင်းမှာအချက်ချာကျပြီးရေးပါတဲ့နေရာမှာရှိနေတာကြောင့်တောင်ရိုးပင်လယ်တွင်ရေပင်နယ်နိမိတ်ပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်ဖို့အမေရိကန်အနေနဲ့ကူညီသွားနိုင်ပါတယ်။မြောက်နက်ထူးနားပင်လယ်ကိုထိန်းသိမ်းစောင့်ကြည့်တော်ဖို့ပါ
။ဒီခီးစဉ်အတွင်းအင်္ဂါနေ့မှာပဲကာကွယ်ရေးဝန်ကြီး Mattis က IS အချမ်းဖက်အုပ်စုကိုနှိမ်နှင်းတိုက်ခိုက်နေတဲ့စီးရီးယားနိုင်ငံကအမေရိကန်ရဲ့မဟာမိတ်ခတ်တပ်ဖွဲ့ YPG ကိုတူရကီကတိုက်ခိုက်နေတာဟာအဓိကအဟန့်အတားဖြစ်လာနိုင်တယ်လို့သတင်းတော်တွေကပြောခဲ့ပါတယ်။တနင်္လာနေ့တုန်းကလည်းအင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်ဒါစ်ကအခြေအနေတွေရှုပ်ထွေးအောင်ဆက်မလုပ်ဖို့တိုက်တွန်းခဲ့ပါသေးတယ်
။ Increased violence in Afrin disrupts what a relatively stable area.
တိုက်ခိုက်မှုတွေအချိန်မြင့်လာတာဟာစီးရီးယားကတည်ငြိမ်နေတဲ့ဒေသအတွက်အနောက်ရှက်ဖြစ်စေပါတယ်။ISIS တွေရဲ့ကာလကြာရှည်ခုခံတိုက်ခိုက်မှုကိုနှိမ်နင်းနေတဲ့နိုင်ငံကရဲ့ကြိုးပမ်းချက်တွေကိုအဟန့်တားဖြစ်စေတယ်လို့ ISIS နဲ့ Al-Qaeda တွေအတွက်အထောက်အကူဖြစ်စေတဲ့အမာခံနယ်မြေဖြစ်သွားနိုင်ပြီးတော့ပြည်ပခါတွေကြောင့်လူတွေဘေးဒုက္ခပိုးပြီးတော့ရင်ဆိုင်ရလာနိုင်တဲ့အနေရလည်းရှိနေတာပါ
။ Syria မြောက်ပိုင်းကတူတကီရဲ့စီးရီးလှုပ်ရှားမှုတွေကြောင့် American အနေနဲ့လည်းအခက်တွေ့စေပါတယ်။အကြမ်းဖက်ဝါဒတမင်နှိမ်နင်းရေးဆောင်ရွက်ရမှာခါတက်ဖွဲ့အပြင်တူတကီနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်မှာGeorgetown တက္ကသိုလ်ကနိုင်ငံရေးအကဲခက် Wael El Zayek က
Certainly it's another hurdle in the bilateral relationship between
NATO ရဲ့အဓိကမဟာမိတ်နှစ်ဖွဲ့ပေါင်းနဲ့ဆက်ဆံရေးမှာအခက်အခဲရှိလာစေတာကတော့အမှန်ပါပဲ။ဒါပေမဲ့လည်းတူရကီကသူ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိလာတယ်လို့ယူဆရတဲ့ဒီအဖွဲ့နဲ့လက်တွဲလှုပ်ဆောင်ဖို့အရှင်အစိုးရအဖွဲ့ရဲ့အဆုံးဖြတ်ချက်အတိုင်းအခုအစိုးရအဖွဲ့ကလည်းဆက်လက်ဆောင်ရွက်နေရဆိုတော့ဒီလိုဖြစ်လာမယ်ဆိုတာကိုအရင်ကတည်းကခံမှန်းနိုင်ပါတယ်။
အခုသတင်းပတ်အတွင်းပြည်သက်နိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းစီးရီးယားမြောက်ပိုင်းကတူရကီတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့ပါရခင်ဗျာ
။ကိုအောင်တင်ဆက်ထားတာဖြစ်ပါတယ်။သတင်းရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American သားညဘက်9နာရီ20နာရီထိမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရီကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချို့ချို့ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင
်။လီဗျားနိုင်ငံဘင်ဂါဇီမြို့မှာမနေ့ကအထူးခံကားဗုံးခွဲတက်ခတ်မှုနှစ်ခုကြောင့်လူ33ဦးထပ်မံတေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်။ပထမကားဗုံးကတော့အဲဆာမန်နီရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားပြီးဒုတိယကားဗုံးကလည်းအခင်းဖြစ်ရာနေရာမှာမိနစ်30လောက်အကြာမှာထပ်မံပေါက်ကွဲခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းဂျလာလာဘတ်မြို့ကစစ်တပ်ခြေရင်နိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခိုက်ခံရမှုအတွင်းအနည်းဆုံးလူ2ဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်အဝင်ကိတ်မှာအသေးခံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းနိုင်ငံတော်ဒေသအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာမီးရှင်တစ်ခုကနေပြာပူတွေချော်ရီပူတွေဆက်လက်ပောက်ခွဲထွက်ပေါ်နေတဲ့အတွက်ဒေသခံ5000ကျော်ကိုဘေးလွတ်ရန်ပြောင်းရွှေ့ပေးလိုက်ရပါတယ်။မေယွန်းမီးရောင်ကနေကောင်းကင်ဘုံကိုမီတာ6လောက်အထိချော်ရီပူတွေနဲ့ပြာတွေမှုတ်ထုတ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုင်ဂျာတွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ကိုယ်သက်သာရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒီကနေ့ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံခဲ့ရသလိုနောက်ဆက်တွဲပြစ်ပတ်တွေလည်းရှိနေတဲ့ခြေနေမှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခသည်တွေကိုအတင်းအကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုသမဂ္ဂမဟာမင်းကြီးရုံးနဲ့အတူနှစ်နိုင်ငံဆွေးနွေးရဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။
သတင်းကြေကျော်ကိုအောင်လုံးကကြီးညာပေးခဲ့တာပါ။ဒီနေ့နေတဲ့စီစဉ်ထုတ်လွှင့်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရီဒိုဖြစ်ပါတယ်။ကျွန်မအီသန်စမရှင်Few American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီထိလိုင်းဒိုမီတာ32.40နဲ့48တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA ရုပ်မြင်သံကြားစီစဉ်ကိုလည်းည9:00မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတို့တို့ရှင်ပေါင်းကိုထူးပဲကျေးဇူးတင်ရှိပါတယ်။ကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.